င်္ဂါပါခင်ဗျာဒီနေ့ညပိုင်းတရားလီလိုက်စီစဉ်ရလေးကိုကျူးကျူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါမြမယူရနှစ်သက်စကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါလုံမျိုးဆက်တန်ကျက်ဖွဲ့သားတွေထောင်ချခံရရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်မှာလဲအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလို့ရှာသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကံကျမှာပြီးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ပြောင်စုရှင်ညာနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်နေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အားလုံးရှင်ရင်ဦးကြည်မြစ်ကိုဖိတ်ခေါ်ကြပါလားခင်ဗျာဆရာဦးကြည်မြစ်ကြားပါပါလားခင်ဗျာ
ကြားပါပါခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြစ်ကျွန်တော်ခုနကပြောလို့ပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းဒီမှာတောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့စက်ကလေးပုံမှန်တွေနဲ့ဖန်စီခါတွေထောင်ချခါတွေအတူတူညှိုးနှမ်းစီရဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခုပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတည်တည်ကြကြမရှိလို့လားဘာကြောင့်ပါလဲခင်ဗျာ
ဒါကြောင့်ဒီပေါ်ဒီလိုအခြေခံဥပဒေပုံမှန်340ဒီကကြီးမှာတော့ဘယ်လိုသာပြောဆိုခွင့်ကိုခွင့်ပြုထားတယ်ဗျာ။ဒါပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါကျတော့အဲပုံစံမျိုးစုံနဲ့အာဏာပိုင်အစိုးရကအဲကျင့်သုံးဆုံးဖြတ်တာတွေတွေ့ရတယ်။အဲ့လိုဘာလို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာလေးလာခဲ့ရတဲ့အခါကျတော့ဒီလိုတွင်းလာတဲ့အခါမှာအထူးဒူရီရလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဦးသိသိလက်ကလည်းပဲဒီတိုင်းပဲဒေါ်စန်းစုကြီးလည်းကလည်းဒီတိုင်းပဲအဲတုတ်တမှုကသိသာတက်မလာဘူးအဲ့တော့130ရဲ့ဟလာပြည်ပြည်ခန္ဓာဖိလိခဲ့တဲ့ဟာကောင်းသလိုလိုပြောခံရတဲ့လူတွေဘက်ကအနေရတဲ့မျိုးအထူးဒူရီဘက်ကခံရတဲ့အခါကျတော့အထူးဒူရီကသူတို့အထူးဒူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ဟိုတုန်းကပုံစံမျိုးမမြင်နိုင်တော့ဘူးအထူးဒူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟလာဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ကြီးနေတယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွန်းစတဲ့ထုတ်ချက်တော့ပါဆုတ်ချက်ပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးနဲ့တစ်ကောင်ပုံပါ900ဆိုတာအပြည့်ဖြတ်မှုတွေပြတ်ထန်တာအများသောအားဖြင့်ငွေကြမ်းလေးချတယ်ဒါပေမဲ့ဥသိစိတ်တစ်ကစပြီးနောက်ပိုင်းမှာထောက်ချလာတယ်ထောက်နှစ်မိနစ်ထိချလာလို့ဖြစ်လာတယ်အဲ့ဒါလည်းဖြစ်တယ်နောက်ဒီလိုဒီလက်ချက်မှာလဲအဲပုံမှန်900နဲ့ထောက်ချတာလေးရှိလာတယ်။နောက်ကျောင်းသားတွေကိစ္စမှာလဲကျောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟလာတခါလဲတရားစွဲပြီးတော့ထောက်ချတယ်။အဲအဲ့ဒါတွေလုပ်လာတယ်။ဒါဒီဟာဒီလိုဒီလိုလေးဖြစ်လာတယ်ပေါ့နော်။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုံပုံဆိုင်ကလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့အဲ66ယောက်ကာကြီးရဲ့သူတို့ပထမဆုံးတားမြစ်တယ်။သူတားဟန်တားတဲ့ဟာအဲ့ဒါဘာလဲဆိုရင်အမကမပေးဘူး။အမှားမပေးဘူးအပြေရှင်းဖြစ်ရင်အဲ့အဲ့လိုမျိုးဖြစ်ပြီးတော့လုပ်တယ်နောက်အဲကျွန်တော်တို့အဆိုးအဆုံးပေါ့ဗျာနောက်တစ်ခါကျတော့60ယောက်ကယူအမှားကပေးလိုက်ကောအမှားကလည်းပေးလိုက်ကောအဲ့တော့မကြိုက်တော့ဘူးအဲအမှားကပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလို့လဲဆိုတော့နိုင်လို့ဥပဒေနဲ့ဆွဲရအောင်နိုင်လို့လည်းအမှားပေးဖို့ရှိပါအဲ့တိတ်တယ်ပထမဆုံးသာပဲတတိယဆိုပြီးတော့နိုင်လို့လည်းဆွဲကြပြအောင်အပြေရှင်းဖြစ်မှုတွေမှာရှိပါရဲ့ခင်ဗျာကျွန်တော်တို့အဲအချားပြထားတဲ့ပုံမှန်900ရှိပါရဲ့ခင်ဗျာအာမကမရနိုင်တဲ့ပုံကူတွေကဒီအမှုတွေနဲ့ဆွဲတယ်ဆွဲတဲ့အခါပဲနိုင်လို့လို့ဥပဒေဆိုလို့ရှိတယ်ကျွန်တော်တို့ဒီသူဒီသားတွေပြေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာအနောက်ရှေ့မပြေးအောင်ဒီသူဒီသားတွေအတွက်ကာကွယ်ဖို့ပြေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့အင်းလုံးကအာနာပိုင်းရဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲတာပဲသူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးနဲ့ငါကတာကြီးနဲ့ဆွဲခါရဲခါဝင်နဲ့ဆွဲခါရဲဒီထောက်ချခါရဲဒီအမှလည်းမရဘူးဆိုတော့အဲ့ဒါလွတ်လပ်စွာပြောဆိုခွင့်လွတ်ဆွေးရလဲ expression ကို350လေးတာကြီးနဲ့ပေးထားတာပဲကျွန်တော်တကယ်မဆန်စားဘူးတက်တူမှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြကြည့်ပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာဆက်သဲနေလို့ရကခုနကဆရာဦးကြီးမပြောလို့ပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုရှင်ဒီဒီမိုကရေစီစနေအတင်ကူပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာရဲသွတ်တော်တွေမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမှဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာသွတ်တော်ရဲ့လက်ဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့နိုင်ငံလုံးဥပဒေဆိုလို့ရှိရင် 2019မှာဒီဆိုရလက်ထက်မှာပြတ်ဆန်းတာပြတ်ဆန်းတာကကျွန်တော်တို့ကိုကာကွယ်ဖို့ပြီးတို့ကထောက်အရက်နောက်ရောက်ခံလိုက်တာဆက်လိုက်ရလက်ရှိပြီးတာဒီအိမ်ထဲမှာမတရားဝင်တာဖမ်းတာရှိစားဖို့အဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တို့ကပုံမှန်ဒါညစ်ကံရမှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်တာပွားလာဆောင်ရွက်ပြီးလွတ်လပ်ဆိုတာနေထိုင်ခွင့်နဲ့လွတ်လပ်တာပြောဆိုခွင့်ကိုအာမခံနဲ့အခွင့်အရေးမှာအဲ့လိုရေးထားတာအဲ့လိုတီးတီးချာချာကိုဒီနယ်လို့ဥပဒေရကျွန်တော်တို့ကာကွယ်ဖို့ရေးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှင်းစားလို့မှဆိုရင်လည်းလူတူကြီးဒုံဒိဋ္ဌာနဲ့ချေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တနည်းနည်းဖြင့်ဆောင်ရွက်ခြင်းမပြုရအဲ့လိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန်လာတယ်ပြီးတော့ဒေဥပဒေကဘလို့လဲဆိုလို့ဒီဥပဒေရတယ်အရေးကြီးပါပဲအမှုဖွင့်မပေးတဲ့သူ15နှစ်ကြီးချနိုင်တယ်ဆိုတော့အဲ့ဒီလိုအကာအကွယ်ပေးတာဗျာဒီတော့လည်းအားတဲ့တာပေါ့တကယ် practice skill နဲ့ကျင့်သုံးတော့သတ်တော်ကိုယ်စီလေးကသူ့မဲ့ဆန္ဒလူတွေကိုတရားစံဆွဲတယ်အမှန်ကန်ရဘူးတမတော်ကအဲဒီဒိုင်းလူလုံးနဲ့ဆွဲတယ်အမှန်ကန်ရဘူးအဲ့အဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မတုံ့ရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူတွေ6လလောက်တော့ဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်တာနေတိုက်ပြီးတော့အာဏာရပါတယ်တရားဝင် policy ကျွန်တော်တို့ပြည်စင်ဟောပြောွယ်အာဏာပိုင်တွေတက်ရောက်တယ်အဲ့ဒီလိုအစီအဝေးမှာလောက်လောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီလည်းလို့လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဖို့ပုံမှန်ရှိစာလုံးကိုပြည်ပြည်နေနေချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအများကိုထင်ရှားပါတယ်လို့အဲ့ဒီ
အဲ့တော့ကျွန်တော်အခုလက်ရှိတည်သေးဥပဒေတွေအရဆိုရှင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်အာမခံမပေးနိုင်ဘူးလား
အခုဥပဒေတွေကအရန်ကြီးမဆိုးဘူးကျင့်သုံးတဲ့လူတွေကအာဏာနဲ့အတမတော်ဆွဲရမှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူးလက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတိုင်းပြည်ထိုးလည်းပဲချဟလာကျွန်တော်တို့လည်းတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစီအွေသွတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အမြတီကလည်းပြည်စင်းကိုလက်ခံချွန်းလွှင့်နေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားဆွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လို့ထလာဥစ္စာပေါ်ပါကျွန်တော်တို့ဆွဲပြီးယေရှုကြီးနဲ့ဆွဲပေါ့ဒါနဲ့ငါ့လေးကကြီးနဲ့ဆွဲရမှာလေတဘောကဒီကငါ့လေးကကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့အဲ့လိုတော့မပြောချင်တာတော့ဖီရိုအစ်စရဲချင်းကတော့တဖြည်းဖြည်းနဲ့စိတ်အဆုံးသုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှိကိုတိုးလာတယ်ဒါ2020ဒီကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အလံကြီးရမယ်ပွဲဟာခြေလမ်းစပ်လမ်းနေတယ်သူလည်းဒီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းကြီးဒီလိုင်းပေါ်မှာခဏလေးပြောအောင်ခင်ဗျာနောက်တစ်ဆင်းနေမဲ့ကုမီကျော်ဆောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုမီကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါတွင်တော့ဂျူးဖြစ်ပါတယ်စင်းစားစရာဂျူးဖြစ်ပါတယ်ကုမီကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကုမီကျော်ခုနကဆရာဦးချင်းမြင့်ကတော့ဥပဒေပိုင်းဆိုင်ရာဆွေးနွေးတော့ပါတယ်ကျွန်တော်ကုမီကျော်ကိုမေးချင်တာကတော့အဓိကသတင်းမီဒီယာတွေဘက်ကအခြေအနေပေါ့နော်ခုနကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတက်ကြွလှရှားသူတွေဖမ်းဆီးခံရတယ်ထောင်ချခံရတယ်ဒီအခြေအနေဖြစ်နေသလိုမျိုးသတင်းမီဒီယာတွေမှာတော့ဒီလွတ်လပ်စွာပြောဆိုရေးသားခွင့်ဘလောက်ထိထုတ်ချက်ခံရရလဲအခြေအနေကြီးကြီးချင်းနေပြီးခက်တူလေးကျွန်တော်ပြောပါလားခင
်ဗျဒီနှစ်ထဲမှာပဲဒီ2019ခုနှစ်ထဲမှာပဲအားလုံးရှိမှုလောက်ရှိတယ်ဗျာ။ဟောအမှုဆိုတာအရင်နှစ်ကပယ်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်။အဲဒီနှစ်ထဲမှာပဲထပ်ပြီးတော့ဖွင့်တဲ့ဟာတွေရှိတယ်ဗျ
ာ။အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ပေါ့နော
်။ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့တရင်းသမားတွေနဲ့ပတ်သက်တာတွေကြီးပဲ။အဲဒီဟာတွေမှာဟိုတချို့ဟာလည်း60ယောက်ကကြီးတွေလည်းရှိတယ်။တချို့ဟာတော့ဟိုအတေးထက်မှုလိုမျိုးဟာမျိုးရှိတယ်။တရင်းမီဒီယာဥပဒေလိုဟာမျိုးတွေရှိတယ်။ဟိုအဲဒီဟာတွေကနောက်ကတော့အဲ့ဒီမှာဆွဲတဲ့အထင်းမှာတက်ကဆွဲတဲ့ဟာကချက်ဝက်နီးသားလောက်ပါတော့ဗောနော်အမှုဖွင့်တာတွေရောတို့ဟာတရားရုံးကြည့်တော့မရောက်လာသေးဘူးတို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေထားမျိုးတွေလည်းရှိတယ်ဗောနော်ဆိုတော့ဒီနှစ်ကပြောရင်တော့ဟိုအရေးတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်နောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာကျင်းတဲ့ဟာမျိုးတစ်ခါလေးမှာဟိုမီဒီယာ print မှာရေးလိုက်တော့လေမဆွဲသေးတဲ့ online မှာတင်ရင်လည်းဟာမျိုးကိုစောင့်ပြီးတော့ online မှာတင်မှ6ဆောက်ကဒီလိုမျိုးနဲ့ဆွဲတာမျိုးကိုလည်းအဲ့လိုပိတ်တာမျိုးတွေလည်းရှိတယ်ဗောနော်ဆိုတော့ဟိုပို့ပြီးတော့ပြစ်ဒဏ်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုတရင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမပြိုက်ဘူးဆိုရင်ဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟို ခဏခဏကာဘာလောက်တာရေးတာမျိုးမတိုက်ဆိုတဲ့ဟာမျိုးသိနေကြတဲ့ဟာမျိုးနဲ့စိတ်တင်းကစားပါတဲ့ဘုံမျိုးလေးဟိုမီဒီယာကအဲ့လိုမျိုးနားလည်ခံတာတော့
ဟုတ်ကဲ့ဒါတရားဆိုရဲ့ပိုင်ပေါ့နောက်တစ်ခုကျွန်တော်မိတင်တာကစိတ်ဟိုအကဲဆက်တဲ့ issue မျိုးတွေဥပမာရခိုင်ပြည်နယ်မှာဆိုရှင်ရုံကြဆိုရဲ့အုံနှုံးကလည်းငါတကာကသုံးနေတယ်ဒါပေမဲ့အဲမြန်မာဆွေကလက်မခံပါဘူးနောက်ခုနတို့လူရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့ရင်းနဲ့တိုက်ကြခိုက်ကြဖြစ်တယ်တို့တင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ပိုင်းကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေကြုံရပါလား
အာဟုတ်ပါတယ်အဲ့ဒီစစ်သားပြောတဲ့တပ်ကဆွဲတယ်ဆိုတဲ့အမှုတွေဟိုအားလုံးညီပါလောက်ကအားလုံးညီပါလောက်ကဒီပြည်ပခန့်နဲ့ပတ်သက်တာရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတခုကတော့စက္ကနစ်တင်နေဆိုပြီးဆိုတယ်တို့တော့အဲ့ဒီအဲ့ဒီကျုပ်ကတင်းချောင်းနေတော့ဟိုဘာကြောင့်ဘယ်ကြောင့်အကြောင်းဆိုတာသူသိသိမသိဘူးဘာသာလာနဲ့ချီတင်းချောင်းနေတဲ့တော်လို့ရှိတယ်အဲကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ကျွဲတဲ့ဟာတွေဖြစ်တယ်နောက်တော့အဲ့ဒါတွေကဒီပြိပခအကြောင်းရေးတဲ့ဟာကအများကြီးဖြစ်တယ်ဘာလို့ပြိပခဆိုတော့လက်နဲ့ကန်ပြိပခရခိုင်နဲ့လက်နဲ့ကန်ပြိပခကိုရေးတဲ့ဟာအများကြီးဖြစ်နေတာပေါ့နော်
ဟုတ်ကဲ့ခုတော့ကျွန်တော်ကမြင်သလိုဒီတရားဆွဲတာအပြင်ပေါ့တသက်ဖိအားပေးတာအတက်ကင်တာအားမျိုးတွေပေါ့ဒီဒရင်းထဏာကြီးမှာကြွားတာမျိုးရှိပါလား
ဟိုတခင်းကတော့အဲ့ဒီဒီကဲလာပိုင်းမှာအဲဆိုင်ဒီနေမှာဒီဒီဒီကဒုက္ခန်တစ်ခုတွားလို့တယ်ပေါ့နော်ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာတွားလို့တော့သူတို့ကဒရင်းသမားကြီးရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟုတ်ခုနည်းချက်ယူရမယ်ပေါ့နော်ဒီပတရင်သမားမဟုတ်ဘူးဒီတွင်တရင်သမားဒီတွင်လင်းခုနည်းချက်ယူရမယ်ဆိုတော့အဲ့ဒီတဘောမျိုးရန်ကုန်ကတရင်သမားပဲလာလာမန္တလေးကတရင်သမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာရှိတယ်အဲ့မှာဟိုသွားတဲ့တရင်ဌာနကဒုက္ခံလောက်တဲ့လူတွေကလည်းတရင်လောက်တဲ့လူတွေကလည်းအဲ့ဒါကိုဟိုဘာမှမတုံ့ပြန်မဲ့နောက်ပြန်ပြန်ပြီးမှတာလည်းသွားပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့မှာအော်ကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်။ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်ဆိုရကိုအဲ့လိုမျိုးပြည်တွင်းကတရင်သမားတွေလည်းရခိုင်ပြည်နယ်တွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်လာတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြန်ပါဘူးနော်။ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စစောပြောတယ်လို့ပဲ။ဒီပြည်တွင်းကတရင်သမားကဒီမြောက်ဦးလိုမျိုးမျိုးမှာတရင်တွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးခွင့်ပြုချက်ယူတော့အနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုချက်ယူဖို့ဟိုဒေတာအုပ်ချုပ်ရေးအဏာပိုင်းနဲ့လိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုပြရပြတာမျိုးတွေလည်းရှိနေတယ်ပြီးခဲ့တဲ့လား3လ3လအတွင်းမှာပါ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းကြီးကွန်မြူချော်ဒီလိုင်းပေါ်မှာထွက်နေပြီးတော့ခင်ဗျာတော်ရှင်ချိုးကျွန်တော်ဖိတ်ခေါ်ချင်ပါတယ်ရေလုံးတော်ရှင်သူပေးစာပေးပို့ထားပါတယ်ဥက္ကန်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင့်နဲ့ပတ်သက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖော်ပြဖို့အခြေခံဥပဒေရဲ့ပြဿနာပါပဲတဲ့အခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုကရေစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချင်းချက်၃ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့ဒီနေရာမှာဥပဒေကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖော်ပြဖို့အခြေခံဥပဒေဆိုတာချင်းချက်ထားပြီးတော့မပြဋ္ဌာန်းရပါဘူးတဲ့အထိပ္ပယ်ကိုလူတို့ပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်ကလို့အထိပ္ပယ်ကောက်ယူနိုင်ပါလေတဲ့တစ်ဆက်ချင်းမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့68မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့တိုက်ရိုက်ဆက်ဆံနေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါလေတဲ့နိုင်ငံတော်ဆိုတာကိုအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ကအဖွဲ့အစည်းနဲ့ပုံကူဆိုပြီးတော့ဖွင့်ထားပါလေတဲ့သူတို့ကဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မို့တက်တာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုရှင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုကရေစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့ဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မီကိုလည်းမှတ်ချက်လေးနှီးကြပါလေကျွန်တော်တော့ချင်တူလေးတိုင်းပေါ်ရောက်လာလို့ကျွန်တော်ဦးတန်းမောင်စတိုတူစနစ်မြင်မြင်လို့ရပါတယ်ခင်ဗျာ
အဲဒီဥပဒေနဲ့တရားရေးမှာကဒီစစ်တမ်းနဲ့ရဲတဲ့အုပ်ချုပ်ကလား LND ကအုပ်ချုပ်ကလားခုတနေ့ကစစ်တပ်ကပြောတယ်ကတန်တဲ့ကတိုက်တာသူတို့စော်ကားတယ်ဆိုတော့တန်တဲ့တိုက်ရဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ကားတာမဟုတ်ပါဘူးလို့စစ်တပ်ကတော့ဒီခြေကြီးလားတော့စားပြီးတော့ပြည်သူတွေလို့တရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူမှလည်းဆိုဟုတ်ကဲ့ဒီလောက်ပါလို့
ဟုတ်ကဲ့ဦးတမောင်မိကိုပါတစ်ဆက်သေးဆရာဦးကြည်မီကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မီကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲရင်ဖြည့်ဖြည့်ချင်ပါတယ်ကောမန့်အပတ်ချက်ပေးသေးချင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန့်တာပြောသွားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မီရဲ့ဒီမှတ်ချက်ကိုပြန်ကြားလိုပါတယ
်အရှင်းကြီးပြောရင်ဒီအခြေခံဥပဒေမှာတအုပ်လုံးကြီးပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိကြလဲဆိုတာကတော့အိုက်ရှာဆွဲပြင်းလုံးရတယ်
စစ်အာဏာရှင်တွေအလိုကြဆွဲရတာပြည်သူအလိုကြဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တည်ပြောက်ထားတဲ့အစိုးရကျိုးစလဲတွေနဲ့ဆွဲရတာမဟုတ်ဘူးအတီးကြီးရောလည်းလူကြီးတွေမှားပြီးတော့ဟလာအဲအခါလေးပြီးပြီးရောဆိုလို့လည်းအခါမှာလူကြီးတွေဟာ50လောက်က50တန်းမရှိဘဲနဲ့တကယ်မှာ50လေးတန်းလောက်ရှိပြီးတော့အဲသူသီးတွေကမှားအဲ့ဒီဘက်ကိုတည်းရရင်တော့ထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေတုတ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥရိမာအစအစအရာချွေးရက်တွေရှိတယ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှိမလင်းတွေရှိတယ်နောက်ကျတာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းတရားဥပဒေစိုးမိုးရေးကိုသိသိရမယ်ပြည်ထောင်စုဝန်ကြီးဌာနကိုစစ်တပ်ကချုပ်ကန်ထားပြီးတော့စစ်ဘုရားကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီစစ်အမှုဖြစ်နေလို့တဲ့ကောင်ပါလေစစ်တက်ကစစ်တက်ကအရင်းသားဒါရဲဟောဒီလိုပြောတဲ့စကားပြောတာပါဒီတော့ရဲဘေးကရဲအစ်တလားရဲအတူပါတဲ့ရဲအတူတွေနဲ့အုပ်ချုပ်တွေရဲတပ်ဖွဲ့ကြီးဖြစ်နေတယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှပြီဟလာကျွန်တော်တို့အဓိကကျတဲ့ဝန်ကြီးဌာနတွေအဆင်ရှိတယ်တော့တာလုံးတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုလူလုံးနည်းတော့မရတော့ဘူးပြန်လဲတုံးတက်ပြီးတော့သွတ်တော်နည်းနဲ့ပဲဒီပြူရူရူကြိုက်မကြိုက်ဘူးဆန္ဒခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲ့တိုင်းသားတွေရဲ့လက်ရှိအာဏာပိုင်တွေဆွဲပြီးတော့ဆန္ဒခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်ပြန်တုံးတဲ့အခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံအဝဝဒီလိုမျိုးလေးသုံးချက်ကိုကျော်လို့မရဘူးဒါကြောင့်မလို့ဒီဒီကိစ္စကြီးဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အားလုံးကျေကျေကျွန်တော်ဖြစ်တယ်ဆိုတာတော့ကျွန်တော်အတိအလင်းဥပဒေမှာတယောက်နေလေပြောပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ
ခင်ဗျာဒီကိစ္စကတော့
ဟုတ်ကဲ့ပြောပါ
ဒီကိစ္စကတော့ကြားတယောက်ပြောတာမေးလို့ရှိတယ
်ဟုတ်ပါလေ
ဟို
စစ်တပ်နဲ့ပ
တ်သက်လေဒီမှာကျွန်တော်မြစ်သွားတယ
် तू तू အဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားစိုးရဲကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတစ်ဆက်ထဲမိကျင်တာက
ဟုတ်ပြီဟိုအဲ့အားဒီလိုဗျာအခုအဲ့အားတကယ်တောင်းနဲ့မေးကုန်မယ်ပါကြလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလုပ်လုပ်အောင်လေတိုက်ကြီးကာကွယ်ရေးလုပ်အောင်လေစစ်တပ်ကတရားစွဲခြင်းလေဆိုလို့ရှိရင် तू ကကျွန်တော်တို့ရှင်းနေချုပ်ကိုပေးကြရမယ်အဖြစ်ဖြစ်ပြောပြီးတော့နိုင်ငံတော်ကူစားလာစစ်တပ်ကနိုင်ငံတော်ကူစားနေတဲ့ရှင်းနေချုပ်ကစွဲပေးတယ်အဲ့မှာဟိုလိုမျိုးအပြင်စစ်ကသာပဲ तू ကစစ်ကိုယုံမယ် तू ကလုပ်ပြီအမျက်ဖက်ယုံနေမှာဝင်ပြီးတရားစွဲမှုမိတယ်အဲ့ဒါဘယ်လိုမှမလုပ်ခဲ့ဘူးအဲ့ဒါကိုအခုတို့ကအဲ့ဒါသူနေကြီးလုပ်နေတယ်အဲ့ဒါကျိုးကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေပြကောင်းတဲ့အဖြစ်ကပါလဲဆိုတော့အရက်သားကိုစက်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့တိုက်တဲ့နေရာတိုက်တဲ့အချိန်မှာနောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်တိုက်တဲ့နေရာတိုက်တဲ့ဥပဒေတိုက်တဲ့တရားစွဲတဲ့လေတရားရုံးနေရာဆိုစက်မတော်ကဆွဲလာလို့ရှိရဲစခန်းကြီးရဲ့လက်ဆောင်တရားဥပဒေအိုက်ကဲမဲ့အပြစ်ပေးရင
်ဘ
ောတော့ဒီလူတွေကစက်မတော်သားတွေပေါ်မှာလူတမရေဘူးတွေပေါ်မှာအမှုဆုံးတွေလည်းမရှိဘူးတို့တခါခေါ်သွားတော့ဒီလိုစစ်ကိုမဘာဖြစ်လို့ဒီမှန်းမသိအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာပြည်သူရမလာပဲနဲ့တက်မလို့ရပဲအပြိဝါရပြီးတော့ကျွန်တော်တို့ကသူ့ရပညာရှင်ကြီးကျွန်တော်တို့လက်ခွန်ဆက်95နှစ်ရှိကြသူကနိုင်ငံတကာမှာ85နှစ်80လောက်ဆိုပြန်လုံနေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ရဲသေးကိုတက်မလို့ရလုံလေဗျာသူကသူ့ဘက်ကဒီလိုလားဆိုတာဘာလဲဗျာ
ဟုတ်ကဲ့ကြောက်ကြည့်နေဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်ပျူတာကိုမေးချင်ပါတယ်ခင်ဗျာကွန်ပျူတာခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်သက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်သက်လာအောင်အဲ့တော့ဒီကန့်သက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုပြီးတော့ထိခိုက်နေပြီလားကွန်ပျူတာမြင်ကတ်တူတူလေးဖြည့်ပြီးသွားလားကန့်စက္ကန့်30ကျော်လောက်ရပါတယ
်အော်ဒီအင်တာနက်အွန်လိုင်းပေါ်မှာဒီအမုန်းစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြေတော့မြန်မာနိုင်ငံ93000လောက်ကဆိုရှယ်မီဒီယာတုံးနေပြီးတော့ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ဘလို့ policy နဲ့ဘလို့ဟာနဲ့ဟုတ် community center ဆိုတော့ဟိုအတိအကျထုတ်ပြန်လာတယ်တိုးတော့ဒီညာကအရင်ရေးပြီးဆန်နေမှာပေါ့နော်ဆိုတော့သူတို့တစ်ခါလေးမှဖြုတ်ချလိုက်တဲ့ဟာတွေကဒါဆိုတဲ့ဟာကဒီကဟို social media တုံးနေပြီ Facebook တုံးနေပြီနားမလည်နိုင်ဖြစ်နေတော့ဒါပေမဲ့လည်းတချို့တော့အမြင်မပြူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူးတို့တော့ဟိုကျန်းသက်ဖို့လည်းလောက်ဆော်တာမဟုတ်ဘူးဒါပေမဲ့အဲ့လိုဖြုတ်စီကြတာကမဖြစ်ပြန်အောင်ဆိုတော့သူတို့ဘလို့ဟုတ်ဟုတ်ဘလို့ဖြုတ်ကြလဲဆိုတဲ့ဟာမျိုးပြန်ကြွယ်ဟိုမူဝါဒကိုအရှင်းလင်းမပြညာရတဲ့အတွက် ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်သွေးမှုတွေဖြစ်နေတယ်ဒါကလည်းဆိုလွတ်လပ်စွာပြောဆိုခွင့်ကိုရှင်းလင်းမရှိတဲ့အတွက်အတိုင်းကစခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုက်အစီအစဉ်ချင်းဖြစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်နေနဲ့ကုမီကျော်တနက်ကရှင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်ဒီလိုက်ကျွန်တော်ဒီမှာပဲကျွန်တော်ဆက်ပြီးပါ